ရခိုင်ပြည်နယ်အစပ်အတဲပါဝင်မြန်မာနိုင်ငံကြုံရတဲ့စိန်ခေါ်မှုတွေကိုလေ့လာတဲ့ခတ်ဖို့ရောက်လာတဲ့အမေရိကန်လွှတ်တော်ဝန်ထမ်းတွေပါတဲ့ကိုယ်စားလှယ်ဖွဲ့ဟာဒီသတင်းပတ်ထဲမှာပဲရခိုင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ဒုက္ခသည်တွေကိုသွားရောက်တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီကတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကိုမူအားဖြင့်လက်ခံပေးမယ်။အစိုးရရဲ့သတ်မှတ်ချက်တွေအတိုင်းတော့လိုက်နာဖို့လိုတယ်လို့ပြောခဲ့တာပါ။မတ်တင်ဂီထိုက်စူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်အထက်သတ္တနိုင်ငံသားဆက်ဆံရေးကော်မတီအကြီးအကဲတာဝန်ခံရှာလက်အိုဒမ်မိုးဦးဆောင်တဲ့အထက်နယ်အောက်လွှတ်တော်ညက်ကနိုင်ငံသားဆက်ဆံရေးကော်မတီတွေကဝန်ထမ်းအဖွဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတာဝန်ရှိသူတွေမြန်မာဆွေးနွေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာဒီမိုကရေစီအရေးရခိုင်ဒေသအရေးတွေကိုဆွေးနွေးခဲ့ကြပါတယ်အမေရိကန်သို့တော်မြတ်ကနိုင်ငံသားရေးရာကော်မတီကဝန်ထမ်းအဖွဲ့ရဲ့ရန်ကုန်မြို့ပြည်တော်နဲ့ရခိုင်ဒေသခီးစင်တွေနဲ့ပတ်သက်လို့တော့မြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတို့ကအခုလိုပြောပါတယ်
They were visiting to learn more about how the United States
မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေရခိုင်ပြည်နယ်နဲ့နိုင်ငံတကာကငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့တာဝန်ခံမှုတွေအတွက်ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဘယ်လိုအားပေးကူညီနိုင်မလဲဆိုတာကိုပိုပြီးနားလည်သိရှိနိုင်ဖို့တွားရလည်လာခဲ့ကြတာဖြစ်ပါတယ
်အမေရိကန်ကိုယ်စားလှယ်အဖွဲ့ကရခိုင်ဆိုရတာဝန်ရှိသူတွေနဲ့စစ်တွေမြို့မှာမနေ့ကတွေ့ဆုံဆွေးနွေးပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးမြန်မာဘက်ကဆောင်ရွက်နေတာတွေနေရာဆောင်ခွာထွက်ပြေးသူတွေကိုလက်ခံရေးစခန်းတွေဈာစခန်းတွေတည်ဆောက်ထားမှုကုလသမဂ္ဂပါဝင်နိုင်ငံတကာရဲ့အကူအညီတွေအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသတွင်းတရင်တောက်တွေတရင်ရယူခွင့်စတာတွေကိုရခိုင်အစိုးရနဲ့ဆွေးနွေးကြတာပါမြန်မာဆိုင်ရာအမေရိကန်တန်ယုံတာဝန်ခံတဦးကတော့အခုလိုပြောပါတယ
် We hope that there will be increased understanding on all sides about US policy in Myanmar
မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဘူဝါဒနဲ့ပတ်သက်လို့သက်ဆိုင်သူတွေအားလုံးကြားမှာနားလည်မှုတွေပိုရရှိလာဖို့ကျွန်တော်တို့ညွှန်လင်းပါတယ်ဆက်တော်ဝန်ထမ်းတွေလေ့လာကြားသိခဲ့ရတဲ့သတင်းအချက်အလက်တွေရန်ကုန်၊နေပြည်တော်နဲ့ရခိုင်ပြည်နယ်တွေမှာကြားသိခဲ့ရတဲ့သဘောထားအမြင်တွေဟာမြန်မာနိုင်ငံပေါ်ဘူဝါဒတွေချမှတ်ရမှာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းညွှန်လင်းပါတယ
်ရခိုင်ပြည်နယ်ခီးစင်မှာတော့နိုင်ငံရေးပါတီတွေတက်ကြွခြင်းနဲ့အောင်မင်္ဂလာရက်ွက်ကအစ္စလာမ်ဘာသာဝင်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းအမေရိကန်လွှတ်တော်ဝန်ထမ်းအဖွဲ့ကတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်သူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီ ANP တာဝန်ရှိသူတွေနဲ့တွေ့ဆုံတာမှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေထာမည်ပြန်ရေးလုပ်ငန်းစဉ်ဒီလူတွေနေရခြင်းမှာပြန်နေရင်လူမှုအတိုင်းဝိုင်းနှစ်ခုကြားတဟဇာတဖြစ်ပါမလားဆိုတာပြီးအပြင်ဒုက္ခတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်အပေါ်မြန်မာအစိုးရပေါ်သဘောထားတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကတော့ဒုက္ခတွေပြန်လက်ခံရေးဆိုတာကိုမူအားဖြင့်သဘောတူတဲ့အကြောင်း VOE ကိုပြောပါတယ
်။ဒီနိုင်ငံကပြောတဲ့အခြားအားလို့ပြသနိုင်တဲ့လူတွေဆိုရင်တော့လက်ခံပြုနေဆိုတဲ့ဒီလူရမှုတော့ရှိ
ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူတွေအနေနဲ့စံသားအလျောက်ပြန်လာဖို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်ပြီးပြန်လာမယ်ဆိုရင်လည်းအစိုးရရဲ့အစီအစဉ်အတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကပြောပါတယ်
။ပြန်လာမယ်ဆိုတာချက်ဟိုဘက်ကလူတွေတကယ်ပဲပြန်လာချင်သလား။ပြန်လာချင်လို့ဆိုရင်ဒီနိုင်ငံမှာနေနေဆိုရင်ဒီနိုင်ငံကနေရာချထားရင်သက်သက်ပြီးတော့အစိုးရရဲ့အစီအမံတွေရှိတယ်။အဲ့တော့အခုပြန်နေနေရစတာရေကတော့အစိုးရရဲ့အစီအမံနဲ့ဆိုင်တယ်ဒီနိုင်ငံမှာနေရင်တော့အစိုးရရဲ့အစီအမံကိုတော့တိုင်းမှာပတ်တောင်ရှိတယ်ဆိုတာမျိုးလို့ကျွန်တော်တို့ကဆွေးနွေးကြပါတယ်
။ရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းသိန်းချီထွက်ပြေးခဲ့မှုအပေါ်အစိုးရကကောင်းတဲ့ဖြည့်ရှင်းဖို့ကြိုးစားတဲ့နေရာမှာရခိုင်ပြည်နယ်တွင်ကအဓိကကျတဲ့ရခိုင်မျိုးသားပါတီရဲ့သဘောထားကိုနိုင်ငံတကာတန်တမန်တွေအချင်းချင်းလာရောက်ဆွေးနွေးမေးမြန်းပေးမယ်လို့မြန်မာဆွေးရဘက်ကတော့မေးမြန်းတာမျိုးမရှိဘူးလို့လည်းဒေါ်အင်းနုစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ကလူ800တို့ကတော့မြန်မာဆွေးရဘက်ကစီးစစ်ပြီးစီးသွားပြီဖြစ်ပြီး ဒီလူတွေကိုလက်ခံဖို့အသင့်ရှိပြီလို့လဲဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းကြားထားပါတယ်ရှင်